ယမန်နိုင်ငံဆနာမြို့ကမွတ်စလင်ဗလီနှစ်ခုမှာအထူးကံဘုံခွဲတက်ခတ်မှု၃ခုကြောင့်တောက်ချန်နေကဝစ်ပြူနေသူလူပေါင်း100လောက်သေဆုံးပြီး150ကျော်ဒဏ်ရာရခဲ့တယ်လို့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဆနာမြို့ကိုထိန်းချုပ်ထားတဲ့ဟောက်တီတပုံတွေနဲ့နီးစပ်တဲ့ဗဒားနဲ့အဲဟာရှုဗလီတွေမှာနေ့လယ်ပိုင်းဝစ်ပြူဆူတောင်းနေခြင်းတက်ခတ်မှုတွေဖြစ်ခဲ့တာပါ။ပောက်ကွဲမှုတွေကြောင့်ထိတ်လန့်တုန်လှုပ်နေတဲ့လူအုပ်ထဲမှာလည်းနောက်ထပ်အထူးကံဘုံခွဲတက်ခတ်မှုဖြစ်ခဲ့တာပါ။ပောက်ကွဲမှုတွေကြောင့်ထိတ်လန့်တုန်လှုပ်နေတဲ့လူအုပ်ထဲမှာလည်းနောက်ထပ်အထူးကံဘုံခွဲတက်ခတ်မှုဖြစ်ခဲ့ပါတယ်။မနေ့ကတော့သမရာအလီအတူလာဆလေးကိုတစ္ဆာခန့်တဲ့ဟောက်တီတပုံတွေကနိုင်ငံတော်ပိုင်းမှာရှိတဲ့အေရင်မြို့ကနိုင်ငံတကာလေဆိပ်ကိုတက်ခတ်ခဲ့ရမှာတော့လက်ရှိသမ္မတဒေါက်တာရော့ဘတ်မက်ဆူဟာရီကိုထောက်ခံသူပြည်သူစစ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တာပါ။တိုက်ပွဲတွင်သမ္မတဟောင်းကိုထောက်ခံသူပုံ၄ယောက်နဲ့ပြည်သူစစ်တပ်ဖွဲ့ဝင်တို့သေဆုံးပါတယ်။သမ္မတဟာရီကတော့2011ခုနှစ်အုံကြွမှုတွေမှာဖိရှားခံရတဲ့သမ္မတဟောင်းရဲ့မဟာမိတ်ဟောက်တီတပုံတွေကနေအိမ်ချေချုံနဲ့ဖမ်းဆီးထားရတာကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့တာပါ။